မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ပြည့်အချိန်မှာပဲမြန်မာနိုင်ငံကအခြေအနေတွေဟာပုံမှန်ပြန်လည်မရောက်ရှိသေးတဲ့အတွက်ဆိုကရေးပေါ်အခြေအနေကိုနောက်ထပ်6လတိုးချဲ့လိုက်ကြောင်းစစ်ကောင်စီကကြေညာလိုက်ပါတယ်။အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တက်ရောက်ခဲ့တဲ့အင်္ဂါနေ့ကာဝေးရေးနဲ့လုံခြုံရေးကောင်စီအစည်းအဝေးမှာဆုံးဖြတ်ခဲ့တာဖြစ်တဲ့အကြောင်းနိုင်ငံပိုင်ရုပ်မြင်သံကြားကဗုဒ္ဓဦးနဲ့မှကြေညာခဲ့ပါတယ်။လာမယ့်ဩဂုတ်လမှာရွေးကောက်ပွဲကျင်းပမယ်လို့ရည်ရွယ်ထားပေမဲ့အခုလိုအခြေအနေတွေကြောင့်ရွေးကောက်ပွဲရွှေဆိုင်းရမယ့်အခြေအနေရှိတယ်လို့သုံးသပ်သူတွေကပြောဆိုပါတယ်။ကာဝေးရင်နဲ့လုံခြုံရေးကောင်စီကနေတာဝန်ယူရမယ့်အချိန်ထပ်မံတိုးချဲ့လိုက်ပြီးရွေးကောက်ပွဲအတွက်ပြင်ဆင်မှုတွေလုပ်နေပေမဲ့ရွေးကောက်ပွဲကိုဘယ်နေ့ဘယ်အချိန်မှာကျင်းပမယ်ဆိုတာကိုအာဏာသိမ်းစစ်ကောင်စီကအတိအကျကြေညာခြင်းမရှိသေးပါဘူး။စစ်ကောင်စီကပြောခန်းကဲတဲ့ပါတီမှတ်ပုံတင်ခြင်းဥပဒေဟာလက်တွေ့နဲ့ကင်းကွာနေပြီးပါတီတွေမှတ်ပုံတင်မှုအခက်အခဲဖြစ်စေတယ်လို့ဝေဖန်တာတွေရှိသလိုအမေရိကန်အစိုးရအပါအဝင်နိုင်ငံတကာအတိုင်းအဝန်းကလွတ်လပ်တရားမျှတတဲ့ရွေးကောက်ပွဲမဖြစ်နိုင်ဘူးလို့ပြောဆိုထားပါတယ်။မြန်မာနိုင်ငံမှာမြို့ပေါင်း300ကျော်ရှိတဲ့အနေနဲ့3ပုံတပုံဖြစ်တဲ့မြို့ပေါင်း132မြို့ကိုလုံခြုံရေးအရာအပြည့်အဝထိန်းချုပ်ထားနိုင်ခြင်းမရှိဘူးလို့အာဏာသိမ်းစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဗုဒ္ဓဟူးနေ့မှာဝန်ခံပြောဆိုခဲ့ပါတယ်။